ကမ္ဘာကူလသမဂ္ဂအဖွဲ့ကြီးကလူသားချင်းစာနာမှုအတွက်စံချိန်တင်တဲ့တောင်းဆိုမှုဖြင့်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း33နိုင်ငံကလူပေါင်း63တန်းကိုအရေးပေါ်ကဲ့တင်နိုင်ဖို့အမေရိကန်ဒေါ်လာ 22.2 ဘီလီယံမီလီယံအဖြစ်တန်ပေါင်း12,200ကိုလှူဒါန်းကြဖို့နိုင်ငံတကာအလှူရှင်တွေစီမှမေတ္တာရက်ခံတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂအဖွဲ့ချုပ်ရှိရာဂျနီဗာကနေ VOE သတင်းတောက်လီဆာရှလိန်ရဲ့သတင်းပေးပို့ချက်နဲ့အတူပြောပြပေးပါမယ်ရှင်။ကုလသမဂ္ဂအဖွဲ့ချုပ်ကတောင်းဆိုထားတဲ့ငွေပမာဏဟာလူပေါင်း63တန်းကိုအရေးပေါ်လိုအပ်ချက်တွေအတွက်ကူညီနိုင်ဖို့ဖြစ်ပြီးအများစုကတော့အသက်အန္တရာယ်ကနေကယ်တင်ရမယ့်အရေးပေါ်လိုအပ်ချက်တွေအတွက်ဖြစ်ပါတယ်။ဒါကြောင့်2018ခုနှစ်အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုပေးကြဖို့သတင်းစာရှင်းလင်းပွဲအတွင်းမှာကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာဒုတိယအတွင်းရေးမှူးချုပ်စတီဖန်အိုဘရိုင်ယန်ကအခုလိုပြောသွားပါတယ
် This appeal 2017 comprising strategic and coordinated response
2018ခုနှစ်မှာလူသားချင်းစာနာမှုအရေးပေါ်ရမုံငွေမေတ္တာရက်ခံချက်ဟာနိုင်ငံပေါင်း33နိုင်ငံအတွက်မဟာဗျူဟာကျတဲ့အရေးယူဆောင်ရွက်မှုအစီအစဉ်တွေပါဝင်ပါတယ်အဲ့ဒီအတွက်လိုအပ်တဲ့ငွေဟာဒေါ်လာ 2.2 ဘီလီယံဖြစ်ပါတယ်။ဒါဟာကုလသမဂ္ဂအနေနဲ့အများဆုံးတောင်းခံခဲ့တဲ့ပမာဏဖြစ်ပါတယ်။ဒါဟာကမ္ဘာမှာလူသားချင်းစာနာမှုအခြေအနေဟာဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းပထမအဆုံးကြုံတွေ့နေရတဲ့ဆိုးရွားလာတဲ့အခြေအနေကိုထင်ဟပေါ်လွင်စေပါတယ
်။အခုလိုဒုက္ခတွေတွေအကူအညီကိုလိုအပ်နေကြရတဲ့အကြောင်းရင်းတွေထဲမှာလူတွေကြောင့်ဖြစ်တဲ့ပြိပခါတွေလည်းပါဝင်ပြီးအရှေ့လယ်ပိုင်းဒေသနဲ့အာဖရိကတိုက်ကအများစုပါဝင်တဲ့အကူအညီအရေးတကြီးလိုအပ်နေတဲ့နိုင်ငံပေါင်း33နိုင်ငံမှာမြန်မာနိုင်ငံလည်းပါဝင်နေတာပါ။မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူဆောင်ရွက်မှုတွေမှာ 2016-2019 ခုနှစ်ဘဏ္ဍာနှစ်မှာလူသားချင်းစာနာမှုအကူအညီလိုအပ်သူဒုက္ခသည်ပေါင်း9သိန်းကျော်အတွက်အမေရိကန်ဒေါ်လာတန်150လိုအပ်တယ်လို့ရထားထားပါတယ်။မြန်မာနိုင်ငံဟာအရတအစိုးရအနာလွှဲပြောင်းယူခဲ့တဲ့2016ခုနှစ်မတ်လကစလို့လူမှုစီးပွားရေးပြုပြင်ပြောင်းလဲမှုတွေစတင်လာခဲ့တာပါ။ဒါပေမဲ့မြန်မာနိုင်ငံအတွင်းမှာပဲနေရက်ဆွန့်ခွာထွက်ပြေးသူပေါင်း 2,800 ရှိပြီးအဲ့ဒီအနက်က80ရာခိုင်နှုန်းဟာအမျိုးသမီးနဲ့ကလေးတွေဖြစ်ကြပါတယ်။ 9,800 ဟာကချင်နဲ့ရှမ်းပြည်နယ်ဘက်မှာဖြစ်ပြီး2017ခုနှစ်ကပြန်ဆခဲ့တဲ့ပြိပက္ခတွေကြောင့်ဒုက္ခသည်စခန်းတွေဒုက္ခသည်စခန်းလိုအခြေအနေမျိုးနဲ့ယာယီစခန်းတွေမှာနေထိုင်နေကြရတာပါလူပေါင်း132,000ဝန်းကျင်ကတော့ရခိုင်ပြည်နယ်မှာဖြစ်ပြီး2017ခုနှစ်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုကြောင့်အိုးအိမ်စွန့်ခွာထွက်ပြေးလာကြသူတွေဖြစ်ပါတယ်။နောက်ထပ်ဖြစ်ပေါ်လာတဲ့2016ခုနှစ်အကြမ်းဖက်မှုတွေအတွင်းရခိုင်ပြည်နယ်ထဲမှာထပ်ပြီးတော့အိုးအိမ်ရွှေ့ပြောင်းနေသူအရေအတွက်ကိုတော့အတိမပြုနိုင်သေးပါဘူး2016ခုနှစ်အတွင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာမြမအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေတိုးပွားလာနေသလိုရခိုင်ပြည်နယ်အတွင်းမှာလည်းလူမျိုးရေးအခြေခံနဲ့ပြိပက္ခတွေကြောင့်အခြေအနေတင်းမာလာနေတာလည်းဖြစ်ပါတယ်။တခြားကပ်ဘေးဒုက္ခခံစားနေကြရတဲ့ခုကိုရမဲ့ပြည်သူတွေဟာလည်းအကူအညီပေးတဲ့ဝန်ဆောင်မှုတွေနေပါတာနဲ့အကာအကွယ်ပေးမှုနဲ့အထောက်အပံ့တွေလည်းဆက်လက်လိုအပ်နေဆဲဖြစ်ပါတယ်။ပိုပြီးတော့ဆိုးဝါးတာကတော့မြမပြည်သူတွေဟာတဘာဝကပ်ဘေးတွေဖြစ်ကြတဲ့ဆိုင်ကလုန်းမုန်တိုင်းအပါအဝင်အပူပိုင်းမုန်တိုင်းတွေနဲ့ငလင်ပေးဒဏ်တွေကိုလည်းခံစားနေကြရတာဖြစ်ပါတယ်။မြမနိုင်ငံဟာအာရှမှာတဘာဝဘေးဒုက္ခကိုအရင်ဆိုင်ရဆုံးနိုင်ငံတွေထဲမှာတနိုင်ငံအဖြစ်ပါဝင်ပါတယ်။ဒါကြောင့်လဲကျေးလက်ဒေသတွေမှာအသက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုအားပြေးပေးဖို့နဲ့ဒေသရင်းမှာစားနပ်ရိက္ခာတိုးမြင့်ထုတ်လုပ်ဖို့မရှိမဖြစ်အရေးကြီးတဲ့အကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးစီစဉ်မှာဖော်ပြထားပါတယ်။ဒုတိယကမ္ဘာစစ်နောက်ပိုင်းပြိပက္ခတွေအိုးအိမ်မဲ့ဖြစ်ကြသူတွေနဲ့တဘာဝကပ်ဘေးဒုက္ခကြောင့်ဒုက္ခရောက်နေရသူတွေဟာအရေးပေါ်အကူအညီလိုအပ်နေကြတဲ့အကြောင်းနဲ့လူသားချင်းစာနာမှုဆိုင်ရာအကျက်အတည်းအကြီးမားဆုံးအခြေအနေကိုရင်ဆိုင်နေရတဲ့အကြောင်းကုလသမဂ္ဂအဖွဲ့ချုပ်လူသားချင်းစာနာမှုဆိုင်ရာဒုတိယအတွင်းရေးမှူးချုပ်စတီဖန်အိုဘရိုင်ယန်ကအခုလိုပြောလိုက်ပါတယ်
။ More than 128 million people urgently need our support and solidarity to survive and live.
ဒီကောင်တရား28တန်းဟာအသက်ရှင်နေထိုင်နိုင်ဖို့လူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်နေပြီးသူတို့အနေနဲ့ဘေးရန်ဒီရဲ့ကင်းစွာလူကုန်တိတ်ခါရှိရှိနေထိုင်နိုင်ဖို့ကမ္ဘာကြီးကစီးလုံးခိုင်မာစွာရပ်တည်ပေးဖို့လိုအပ်ပါတယ်။ဒီလူသားချင်းစာနာမှုအကူအညီလိုအပ်ချက်နဲ့ငွေဟာလူတွေကြောက်ဖြစ်ရတဲ့ပိဋိပက္ခတွေကြောက်ဖြစ်ပါတယ်။ဒီပိဋိပက္ခအများစုဟာအခုပိုဆိုးလာပြီးကေဇယ်ရေးအကူအညီတွေတစ်နှစ်တည်းတစ်နှစ်တိုးလာတာဖြစ်ပါတယ်။
အာဖရိကအပါအဝင်ဆီးရီးယားမှာဆိုရင်လူသားချင်းစာနာမှုအတွက်စိုးရိမ်စရာအကောင်းဆုံးဖြစ်နေပြီးနိုင်ငံတွင်းမှာပဲအိုးအိမ်စွန့်ခွာနေထိုင်ရသူတွေဒါမှမဟုတ်အိန္ဒိယနိုင်ငံတွေမှာဒုက္ခသည်အဖြစ်နဲ့မိခိုနေကြရသူတွေလူပေါင်း73သန်းနီးပါးကိုကူညီဖို့ကုလသမဂ္ဂအဖွဲ့ကြီးကရည်ရွယ်ထားပါတယ်လူသားချင်းစာနာမှုအကူအညီဆိုတာအဖြစ်ကံသဘောယာယီသဘောလောက်သာဖြစ်တဲ့အကြောင်းအိုဘရိုင်ယန်ကပြောပါတယ်။၅နှစ်ကြာကြာဆစ်ပြေးတံကိုခံစားနေကြရတဲ့ဆီးရီးယားပြည်သူတွေရဲ့ဒုက္ခတုခတွေကိုအဆုံးသတ်စေမဲ့တခုတည်းသောနီလန်ကတော့နိုင်ငံရေးနည်းနဲ့ဖြည့်ဆင်းတာဟာသာတခုတည်းသောနီလန်ဖြစ်တယ်လို့သူက VOA ကိုပြောပါတယ်
။ Humanitarians can do no more than fill the gaps of
လူသားစာနာမှုအကူအညီလောက်လူတွေရဲ့ကွာဟမှုကိုဖြည့်ဆည်းပေးနိုင်တာမရှိတော့ပါဘူးဒီအကူအညီကနေစာနာရိတ်ခါဆေးဝါးစေကူတမှုနေရာရွှေ့ပြောင်းမှုရင်းနဲ့မိန်လာစနစ်တွေအပြင်ကူးစက်ယောဂါတွေကာကွယ်ဖို့အတွက်လူအပ်တဲ့တကူရင်းနဲ့ပတ်ဝန်းကျင်တန်ရှင်းရင်းနဲ့အတူအချားအစားစာမဟုတ်တော့ညာလေလူတွေရှင်သန်နိုင်ဖို့အနည်းဆုံးလူအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ပါလေ
ဒါအပြင်ဆီးရီးယား၊ယီမင်၊တောင်ဆူဒန်နဲ့နိုင်ဂျီးရီးယားနိုင်ငံတွေဟာပြည်တွင်းမှာရောပြည်ပမှာပါနေရာရွှေ့ပြောင်းနေထိုင်ကြသူတွေရဲ့ပမာဏအလွန်တိုးများလာနေပြီးလူသားချင်းစာနာမှုအခွင့်အရေးတွေအများဆုံးလိုအပ်နေကြတဲ့နိုင်ငံတွေလည်းဖြစ်ကြပါတယ်။တကယ်တော့တောင်ဆူဒန်နိုင်ငံကထွက်ပြေးလာသူပေါင်း 1.2 သန်းဝန်းကျင်နဲ့ 80 ရာခိုင်နှုန်းဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြပြီးဒီပမာဏဟာအာဖရိကတိုက်အတွင်းရွှေ့ပြောင်းသွားလာနေကြတဲ့ဒုက္ခသည်တွေထဲမှာအကြီးဆုံးပမာဏဖြစ်တဲ့အကြောင်းကုလသမဂ္ဂအဖွဲ့ကြီးကပြောကြားခဲ့ပါတယ်။2012ခုနှစ်လူသားချင်းစာနာမှုဆိုင်ရာထောက်ပံ့ရေးအစီအစဉ်ဟာကုလသမဂ္ဂအဖွဲ့ကြီးနဲ့မိတ်ဆွေနိုင်ငံတွေအနေနဲ့လိင်ကွဲပြားမှုကိုအခြေခံတဲ့အကြမ်းဖက်မှုအပါအဝင်ပြည်ပခတွေအကြမ်းဖက်မှုတွေလုံခြုံစိတ်ချရမှုမရှိတဲ့အရက်ဒေသတွေနဲ့တဘာဝတပ်ပိဒံခံနေရတဲ့အရက်ဒေသအသီးသီးမှာနေထိုင်ကြသူတွေအတွက်သူတို့ရဲ့လိုအပ်ချက်တွေကိုကူညီဖြည့်ဆည်းပေးနိုင်ရေးပို့ပြီးတော့ကျယ်ပြန့်တဲ့အစီအစဉ်တွေကတစ်စိတ်တစ်ပိုင်းဖြစ်ပါတယ်။အထူးသဖြင့်အဓိကအာရုံစိုက်ထားတာကတော့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ခိုးကိုရာမဲ့သူတွေ၊နာမကျန်းဖြစ်သူတွေ၊တက်ကြီးရွယ်ဦးတွေနဲ့မတန်ဆွမ်းသူတွေပဲဖြစ်ကြပါတယ်။ကယ်ဆယ်ရေးအကူအညီပေးနေတဲ့အဖွဲ့တွေအနေနဲ့လည်းပုံမထိရောက်တဲ့နီလန်းတွေနဲ့လှုပ်ဆောင်ပြီးထင်သာမြင်သာရှိဖို့လိုအပ်တဲ့အကြောင်းနဲ့အလှူရှင်နိုင်ငံတွေကလည်းရေရှည်အလှူငွေထည့်ဝင်ကြဖို့လိုအပ်တဲ့အကြောင်းဒါအပြင်ဒေသခံကူညီကယ်ဆယ်ရေးတွေပေးနေတဲ့အဖွဲ့အစည်းတွေကိုလည်းလုပ်ပိုင်ခွင့်ပိုးပြီးတော့ပေးတဲ့အကြောင်းမစ္စတာအိုဘရိုင်ယန်ကပြောကြားခဲ့ပါတယ်ရှင်။